Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်ကနေ2018ခုနှစ်ဇွန်လ28ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာပါရှင်ကျွန်မခင်မြွှေထွေးပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတပူတင်တို့လာမယ့်ဇူလိုင်လ16ရက်နေ့ကြာရင်တော့ထိပ်သီးဆွေးနွေးပွဲကျင်းပတော့မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးဖို့အမေရိကန်ကစိတ်ပိုင်းဖြတ်ထားစေပဲဖြစ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကချက်လောင်းအမခန့်ပြောလိုက်ပါတယ်။နောက်မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကတော့မနက်ဖြန်ဇူလိုင်29ရက်နေ့ကနေဇူလိုင်လ10ရက်နေ့အထိမြန်မာအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်တဲ့အထူးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီနားယူသွားတဲ့အတွက်သမ္မတထရန့်အနေနဲ့သူ့နိုင်ငံရဲ့အစီအစဉ်နဲ့ကိုက်ညီမဲ့တရားသူကြီးတယောက်အစားတို့ခံဖို့အခွင့်အလမ်းရရှိသွားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေမှာတော့ကွက်ခိုင်မျိုးအတွင်းမှာဒီပြစ်ခတ်မှုတွေကြောင့်ကလေးတငယ်တွေဆုံးရတဲ့အကြောင်းနဲ့အတူဒီနေ့ကုလအတွေ့အမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာပါမြန်မာစစ်တပ်ပေါ်ထောက်ပြချက်တွေနဲ့ပတ်သက်ပြီးဘယ်လိုသုံးသပ်မှုရှိပါသလဲ
။ထိခိုက်မှုရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်ပေးတဲ့ပညာပေးမှုတွေနောက်ဥပဒေအရတားမြစ်မှုတွေ
နောက်ပိုင်းမှာပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဒီတက်မတော်ကာကွယ်ဦးစီးချုပ်နဲ့သတင်းမီဒီယာကောင်စီတို့ဒီကနေ့ဘာတွေများဆွေးနွေးခဲ့သလဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံရေးဝန်မှာတော့အပတ်စဉ်တင်ဆက်ပေးနေကြခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာ၊ညီမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်ဇူလိုင်လ16ရက်နေ့ကျရင်ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပထမဆုံးအကြိမ်တရားဝင်ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်သမ္မတပူတင်အပါအဝင်ရုရှားအရာရှိကြီးတွေနဲ့မော်စကိုမြို့ပေါ်မှာတွေ့ဆုံပြီးတော့နောက်တစ်နေ့မှာပဲဒီထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုနှစ်ဖက်အစိုးရကသတင်းထုတ်ပြန်လိုက်တာပါ။သမ္မတပူတင်နဲ့တွေ့ဆုံရင်ရုရှားအနာပိုင်တွေနဲ့တွားဆွေးနွေးဖို့သူ့ကိုသမ္မတထရမ့်ကဆက်လုပ်ခဲ့တာဖြစ်တဲ့အကြောင်းမစ္စတာဘိုတန်ကမော်စကိုမြို့မှာဗုဒ္ဓဟူးနေ့ကနိုင်ငံတကာသတင်းတောက်တွေနဲ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအထွန်းမှာပြောပါရယ်နိုင်ငံအကြောင်းမတူညီမှုတွေရှိနေပေမဲ့လည်းသမ္မတထရမ့်နဲ့သမ္မတပူတင်တို့နှစ်ဦးအကြားဆွေးနွေးစရာအကြောင်းအရာအများပြားရှိနေတဲ့အကြောင်းဒီလိုတွေ့ဆုံမဲ့အစီအစဉ်ဟာမကောင်းပါဘူးလို့စုံတယောက်ကပြောတာကိုသူ့အနေနဲ့ကြားလို့တဲ့အကြောင်းနဲ့သူကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါရယ်သမ္မတထရမ့်နဲ့သမ္မတပူတင်တို့နှစ်ဦးဟာနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေရဲ့ပြင်ပမှာနှစ်ချိန်တွေ့ဆုံခဲ့ပြီးတော့တယ်လီဖုန်းနဲ့လည်းအချင်းချင်းပြောဆိုခဲ့ကြပူပါရယ်။ရုရှားဆိုရကဒီ2016ခုနှစ်မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့မှု၊စီးပွားရေးကိစ္စမှာပါဝင်ဆွတ်ဖက်နေမှု၊နောက်ဗြိတိန်မှာရှိနေတဲ့ရုရှားထောက်လှမ်းရေးဟောင်းတွေကိုအစိတ်ကတက်ဖြတ်ဖို့ကြံစီမှုတွေကြောင့်နိုင်ငံဆက်ဆံရေးမပြေမလည်ဖြစ်နေခဲ့တာပါရှင်။
တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာအကာအကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားစေပဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကထားလောင်းအာမခံပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဆွန့်လွတ်လာစေဖို့အတွက်တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကစစ်ဆင်ညှိနှိုင်းမှုတွေဆက်လက်ကြိုးပမ်းနေတဲ့အချိန်မှာပဲဝန်ကြီးမက်ဒစ်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆွန်ယုံမူတို့ဆိုးမျိုးတော်မှာတွေ့ဆုံကြတဲ့အချိန်အခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးတွေ့ဆုံပွဲပြည်တဲ့နောက်ဒီလအစောပိုင်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရေးလက်ချက်မှုတွေရပ်ဆိုင်းထားမဲ့အကြောင်းသမ္မတထရမ့်ကကြေညာထားတာပါဒီပူးတွဲစီရေးလက်ချက်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့တိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်လိမ့်မယ်ဆိုပြီးဒါတွေကိုမလုပ်ဖို့မြောက်ကိုရီးယားကအစဉ်တစိုက်တောင်းဆိုလာခဲ့တာပါဒါပေမဲ့အမေရိကန်နဲ့တောင်ကိုရီးယားကတော့အဲ့ဒီရည်ရွယ်ချက်နဲ့သူတို့စီရေးလက်ချက်တာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ဒီစီးရေးလက်ကျင့်မှုတွေရဆိုင်တဲ့သမရရဲ့ဆုံးဖြတ်ချက်ကြောင့်ဒေတာရင်းအမေရိကန်ရဲ့မဟာမိတ်တွေကြားမှာသူတို့အပေါ်အမေရိကန်ကလုံခြုံရေးအရာအကူအညီပေးနေတာတွေဆက်ပြီးမရှိတော့မှာကိုစိုးရိမ်လာနေကြတာဖြစ်ပါလေ
။ EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲဒီနေ့စတင်နေတာနဲ့အမျှဥရောပရင်ဆိုင်နေရတဲ့ရွှေ့ပြောင်းဝင်ရောက်မှုပြဿနာကိုင်တွယ်ဖြေရှင်းနိုင်မဲ့ပြုပြင်ပြောင်းလဲရေးနည်းလမ်းတွေကိုခေါင်းဆောင်တွေစဉ်းစားနေကြပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အချက်အလက်တုံ့ပြန်ကင်တွေရမှာ EU အဖွဲ့ဝင်နိုင်ငံ28နိုင်ငံကြားသဘောထားကွဲလွဲမှုတွေစုစုပေါင်းပေါင်းစဖြစ်လာခဲ့တဲ့2015ခုနှစ်ကစလို့ရွှေ့ပြောင်းဒုက္ခသည်ဝင်ရောက်မှုတွေလည်းတိတိတသားကျဆင်းသွားခဲ့တာပါရွှေ့ပြောင်းဝင်ရောက်သူတွေကိုလက်ခံတဲ့မူဝါဒတွေချမှတ်ထားတဲ့နိုင်ငံတချို့ရှိတယ်လို့သူတို့နိုင်ငံနယ်စပ်ကိုဖျက်ပြီးဥရောပကိုဝင်ရောက်ဖို့ကြိုးစားသူတွေကိုဟန့်တားတဲ့နိုင်ငံတွေလည်းရှိပါတယ်နိုင် 2019年1月5日，云南人员队的第一幕文水表文员目标，这是他妈相当视频。但他第六文员目的人家总是给人请假的，工作超越该能老家先多了，撇得早。第二个三天的特地训练文没答应，特别的三天嘛，也有个他多年参加表白。水表文员目三天目啊，让人找。啊，古龙文员目的加生意啊，撇得了。第二表文员队的文员来南昌那个撇到南部去，就是今年年的云南人的撇单文员来家的都一个。
ตุรกีก็เปลี่ยนหลักคำพูดสุดเลยตุรกีสุยานเนี่ยอยู่ใจอยู่ใจเด็ดบอดุนี้จะจ้องเลยที่ยามวันช่วยพี่ยามวันยามุรีที่ดีด้าจ้าเส้นตัวกันแล้วว่าเช่นปากีสถานเนี่ยค่ะจำเป็นต้องมาดีกูโคลงลูยาร์เนี่ยพี่นี่รักกูยัดด้านในอเมริกันพี่น้องสุก้าเชียงมีลูกสาวนี่เลยลูกครูต้องมาก็สั่งยามอเมริกันตามมาจีนิกิเฮลิกาที่กันเนี่ยพี่สุไลปันเลยเอเนียเนี่ยงูยาวนี่เลยตามมาจีเฮลิกาปากีสถานเนี่ยค่ะอเมริกันเนี่ยผู้บังสั่งยัดด้าเรื Dago, Pakistan Soya T or Yangara Bobi Pimitana T B Piosone a Jowne, a Pion Lady Pilabu Mulin at Jowne Tamaji Hiliga Piobare, Afghanistan and Asia American Tamara ye Muarari at Pakistan and Aya Bubon Sanya Muriga Yechibare, Afghanigan Twe a Champa Muri at Town City P so sweatare a champ at the Marigo, Pakistan Colong Benidago Yatambo, American P R Benidava, Pakistan Ari Lu Pioso Muri
ဟာမဟုတ်မှန်ကြောင်းနဲ့ကိုလုံးဝပေးထားတယ်ဆိုတဲ့ဆွေးဆွဲချက်တွေကိုညင်ပယ်ထားပါတယ်။ပြည်ဝင်အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း
9.5 kilohertz အထူးကုစလင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂကဒီဂရီသတင်းထုတ်ပြန်ပါတယ်။အထူးကုစလင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကတောင်းဆိုနေတဲ့တရားအောင်မြန်မာအစိုးရကတော့သူ့ကိုပြည်ဝင်ခွင့်ဆက်လက်ညှင်းပယ်နေတာကတော့စိတ်မကောင်းစရာပါပဲလို့အထူးကုစလင်ရဟီဒီကပြောပါတယ်။တာခခီးစင်အတွင်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံ ကျွန်တော်တို့ကိုသွားရလို့တဲ့အကြောင်းကိုလည်းပြောဆိုထားပါတယ်။ခီးစဉ်ပြည်သူ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုတော့လာမယ့်အောက်တိုဘာလကုလသမဂ္ဂထွေထွေညီလာခံမှာအစဉ်ကစားတင်သွင်းမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူခွေချူဖောက်မှုတွေနဲ့ပတ်သက်လို့တိကျလို့လက်တဲ့နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးဖို့မစ္စရှင်ဟီလီကမနေ့ကတော့
ဒီမှာအစိုးရကိုယ်စားလှယ်ကတော့ဒီလူခွေရေးထုကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာဗလိုက်မှုရှိပြီးလုံထုံးလုံကြီးနဲ့မညီတာတွေရှိခဲ့တယ်ဆိုပြီးတော့သူ့နေရာမှာလူစားတို့ခက်အဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်။ထိုင်းနိုင်ငံချင်းရိုင်မြို့ကတဘာဝလိုင်းကိုအတွင်းလုံခဲ့တဲ့9ရက်ခန့်ကပျောက်ဆုံးနေတဲ့အကြောင်းသားလူငယ် 21ဦးလုံးထောက်ရှောက်အကူအညီပေးနိုင်တဲ့ဆက်ပစ္စည်းနဲ့လူဝင်အားအပြည့်စုံသူတို့မှာပါလာကြောင်းဒီကနေ့ထိုင်းနိုင်ငံကိုရောက်လာတဲ့အမေရိကန်ရှာဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်ဗြိတိန်ကလည်းလိုင်ကိုအတွင်းရင်ကိုကျွမ်းကျင်သူအဖွဲ့အဲ့ဒီနေရာကိုရောက်နေပြီဖြစ်ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ထိုင်းစစ်တပ်ဗိုလ်ချုပ်အူဆောင်နေပြီညပိုင်းကမိုးတဲခဲ့တဲ့ ကျွန်တော်တို့ကလည်းဒီကနေ့ညနေပိုင်းမှာကြီးညာချက်ထုတ်ပြန်ထားပါတယ်။
မဲဆိုင်ခိုင်ချေရံမြို့တွင်မှာရှိတဲ့အဲ့ဒီသမ်လွန်နန်နုံဆိုတဲ့တဘာဝလန်ကူတဲ့ကျောင်းသားလူငယ်တွေနဲ့သူတို့ရဲ့ဘော်လိုနီပြဆရာတို့ပြီးခဲ့တဲ့စနေနေ့ကဝင်သွားခဲ့ရတာကအခုချိန်ထိပြန်ထွက်မလာပဲပျောက်နေတာပါ။
Afghanistan နိုင်ငံအရှေ့မြောက်ပိုင်းနယ်စပ်တခါပြည်နယ်မှာတာလီဘန်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ဆိုးရွားတပ်ဖွဲ့ဝင်16ဦးထဏ်မင်းပြေဆုံးသွားပါတယ်။ Tajikistan နိုင်ငံနဲ့နယ်စပ် Chaiyap ခရိုင်မှာရှိတဲ့ရဲစခန်းတစ်ခုကိုတာလီဘန်တွေကအာရုံမတက်ခင်အစောပိုင်းစီးနင်းတိုက်ခိုက်တာဖြစ်ပြီးတော့လုံခြုံရေးဝန်ထမ်းအတော်များများလည်းပျောက်ဆုံးနေတယ်လို့ပြည်နယ်ဆိုးရွားရရှိတွေကပြောပါတယ်။အာဖဂန်တပ်ဖွဲ့တွေနဲ့ခဏတာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရက်တင်တမ်ပါရဲစခန်းကိုတပုံမီဝင်စီးခဲ့ကြတဲ့အကြောင်းပြည်နယ်ဆိုးရွားပြောခွင့်ရဆူနာတူလာတမာက VOA ကိုပြောပါရယ်ပြောင်းနေတဲ့ရဲဝင်တဲ့9ယောက်ကဒီနေ့အစောပိုင်းမှာဌာနချုပ်ကိုပြန်ပြီးဆက်သွယ်လာတဲ့အကြောင်းလည်းသူကအတည်ပြုပြောပါရယ်အခုတိုက်ခိုက်မှုဟာသရုတ်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကလည်းအတည်ပြုပြောပါရယ်အာဖဂန်ဆိုးရွားရာရှိတွေကတော့တခါပြည်နယ်မှာရှိတဲ့တာလီဘန်တွေနဲ့အတူတူဗဟိုအာရှနိုင်ငံတွေကအကြမ်းဖက်စစ်သွေးကြွတွေလည်းပါဝင်တိုက်ခိုက်ခဲ့တယ်လို့အာဖဂန်ဆိုးရွားအရာရှိတွေကပြောပါရယ်ရှင်
ရုရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့အုတ်ဆု H ပွဲစဉ်တွေဖြစ်တဲ့ဆင်နီဂါနဲ့ကိုလံဘီယာအသင်းဂျပန်နဲ့ပိုလန်အသင်းတို့တပြိုင်တည်းကစားနေကြတာမှာနှစ်ပွဲစလုံးမှာအခုချိန်ထိဘယ်သူမှဂိုးမသိနိုင်သေးပဲဖြစ်နေပါလေဒီကနေ့အတွက်ဒုတိယပွဲစဉ်တွေဖြစ်တဲ့အင်္ဂလန်နဲ့ဘယ်လ်ဂျီယံပနားမားနဲ့တူနီရှားအသင်းတို့ဟာည12နာရီခွဲမှာကစားကြမှာပါအုတ်ဆုကြီးမှာအင်္ဂလန်နဲ့ဘယ်လ်ဂျီယံအသင်းတို့နှစ်ပွဲစီနိုင်ပြီး6မှတ်စီနဲ့အုတ်စုပထမရထားတာကြောင့်ဒီနှစ်သင်းဟာရှုံးထွက်ပွဲစဉ်တွေကိုတေချာပေါက်တက်ရမှာဖြစ်ပေမဲ့အုတ်စုဘူဘသူဖြစ်မယ်ဆိုတာကတော့ဒီကနေ့ပွဲစဉ်တွေကနောက်ဆုံးအဖြစ်ပြင်းပါပါနောက်ဆုံးအုတ်စုဖြစ်တဲ့အုတ်စု H ကဂျပန်နဲ့ဆင်နီဂါအသင်းတို့ကတပွဲနိုင်တပွဲတည်စီနဲ့လက်မှတ်နဲ့အုတ်စုပထမနေရာမှာရှိနေကြပါတယ်ဒါပေမဲ့ဒီအုတ်စုထဲမှာပဲတတိယနေရာမှာရှိနေတဲ့ကိုလံဘီယာအသင်းဟာလည်းသုံးမှတ်ရထားတာကြောင့်ဒီကနေ့ကစားတဲ့ပွဲစဉ်ရလဒ်တွေပေါ်မူတည်ပြီးဒုတိယအဆင့်ရှုံးထွက်ပွဲစဉ်ကိုတက်နိုင်တဲ့အခွင့်အလမ်းရှိနေပါတယ်ခင်ဗျာ
ကြာသပတေးနေ့ညချမ်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းတပြိုင်နက်တည်းနားဆင်နိုင်ကြပါရှင်အခုထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုရဲ့တရားရုံးချုပ်တရားသူကြီးအန်ထိုနီကနေဒီနားယူသွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်အနေနဲ့သူ့နိုင်ငံရေးအစီအစဉ်လေးနဲ့ကိုက်ညီမယ်တရားသူကြီးတယောက်အစားထိုးခတ်ထားဖို့အခွင့်အလမ်းရသွားပြီဖြစ်ပါတယ်။အနားယူသွားတဲ့တရားသူကြီးရဲ့ကိုဖွဲ့စည်းပုံကိစ္စအပါအဝင်ပြည်ထောင်စုအစိုးရဥပဒေတွေကိုပြဋ္ဌာန်းရေးအဓိကအဆုံးဖြတ်ပေးတဲ့တရားရုံးချုပ်အတွင်းမှာသဘောထားပြောင်းပြောင်းသူအဖြစ်နဲ့သတ်မှတ်ထားကြတာပါ။ Democratic အများစုလွှတ်တော်မှာအနိုင်ရမယ်လို့မျှော်လင့်ထားတဲ့ခြားကရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းလိုမှာပဲအခုလိုမျိုးတရားရုံးချုပ်တရားသူကြီးအစ်စ်ကိုတမရကနေရွေးချယ်ဖို့ကိစ္စပေါ်လာတာပါဇလာတိကဟုတ်ကဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြပေးပါဦးရှင
်တရားသူကြီးကနေဒီယားတရားရုံးချုပ်မှာနှစ်30တာဝန်ယူပြီးအခုတာဝန်ကနားယူလိုက်တာပါအမေရိကန်သမိုင်းမှာသတင်းသားဖြစ်ချခွင့်တရက်ကိုင်ဆောင်ခွင့်စတဲ့အဓိကဆုံးဖြတ်ရမယ့်ကိစ္စတွေမှာသူပါဝင်မဲပေးခဲ့ပါတယ်Republican ဖြစ်တဲ့သမ္မတဟောင်း Ronald Reagan လက်ထက်မှာသူ့ကိုခံထားခဲ့တာဖြစ်ပြီးသူဟာ Republican Party ပေါ်မှာသစ္စာရှိတဲ့သူလို့ဥပဒေပါမောက္ခ David Abraham ကမြင်ပါတယ
် Justice Kennedy's soft spot for gay rights
လိင်တူဆုံးမဲ့သူတွေအရေးမှာတရားသူကြီးကနေဒီဘက်ကလိုလိုလားလားလက်ခံရည်တည်တာကိုကြည့်ရင်သူဟာတခြားတရားသူကြီးတွေဖြစ်တဲ့ Alito တို့ Thomas Stone နဲ့ဆိုင်ရင်သဘောထားမတင်ပါတဲ့သူလို့ပြောလို့ရပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့မျိုးဆက်ရဲ့အဓိကရွေးချယ်ဆုံးဖြတ်ရတဲ့ကိစ္စရပ်တွေအလုံးမှာတရားသူကြီးကနေဒီဟာ conservative တွေရဲ့ရည်တည်ချက်ပြစ်စမမြောက်မဲကိုပေးခဲ့ပါတယ
်။လာမယ့်နိုဝင်ဘာလလွတ်တော်ကြာကာလရွေးကောက်ပွဲတွေမကျင်းပခင်သူ့နေရာမှာ conservative တရားသူကြီးတယောက်ခံထားနိုင်ရေးတည်ကြားနေပြီဆိုတဲ့အချိန်ကိုရွေးပြီးအခုလိုအနားယူသွားတာလို့လဲ Abraham ကမြင်ပါတယ
်။ It's not surprising that he would choose to retire.
ထပ်လွတ်တော်မှာ Republican တွေလွှမ်းမိုးနေတဲ့အချိန်ဆိုတော့သူ့နေရာကိုဆက်ခံမဲ့သူကို Republican တွေဘက်ကပဲရွေးပါမယ်။လက်ရှိသမ္မတ Trump ကဒါကိုစဉ်းစားမယ်ဆိုတာတည်ကြားနေပြီဆိုပြီးသူစိတ်ချလက်ချအနားယူဖို့ဆုံးဖြတ်လိုက်တာပါ။ဒါအံဩစရာမဟုတ်ပါဘူး
။အထက်လွတ်တော် Democrat ခေါင်းဆောင် Chuck Schumer ကတော့နောက်ထပ် Conservative တရားသူကြီးတယောက်ကိုတရားရုံးချုပ်မှာထပ်ပြီးတော့ခံထားမယ်ဆိုရင်အမျိုးသမီးတွေရဲ့မျိုးဆက်ချငွေဖွာခွင့်လိုရွေးချယ်ခွင့်ခွင့်ရေးကိစ္စ၊ကျန်းမာရေးနဲ့တခြားကိစ္စတွေအပေါ်မှာထိခိုက်နိုင်တယ်ဆိုပြီးသတိပေးပါတယ်
Americans should make it clear that they will not tolerate anomaly
။ ONU ရှိတဲ့သူတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ကျွန်တော်တို့ဆယ်စုနှစ်နဲ့ချီတိုးတက်အောင်လုပ်ခဲ့တာတွေကိုနောက်ပြန်ဆုပ်အောင်လုပ်ဖို့သမ္မတ Trump ကြိုရွေးပြီးသားဘသူ့ကိုခံထားမယ်ဆိုတဲ့စည်ရင်းကိုလက်မခံဘူးဆိုတာ American ပြည်သူတွေပြတ်တယ်မှာတယ်
သမ္မတ Trump ရဲ့ရွေးချယ်ခံထားမှုအရတရားရုံးချုပ်မှာ conservative ဖြစ်ဆုံးတရားသူကြီးတွေပဲ တာဝန်ယူတဲ့အချိန်ဖြစ်သွားနိုင်ပါတယ်။ဒီကိစ္စကြီးမားကျယ်ပြန့်တဲ့အမေရိကန်လူ့အဖွဲ့အစည်းအပေါ်မှာစိန်ခေါ်မှုတွေရှိလာနိုင်တယ်လို့လေ့လာသူတွေကမြင်ပါတယ်။ဥပဒေပေါ်မှာကရှရစ်ဘာမန်က VOE ကိုခုလိုပြောပါတယ
် History suggests that when the court gets too far ahead or
behind တရားရုံးကအမေရိကန်ပြည်သူအများစုလက်ခံတဲ့သဘောထားတွေတဲ့ရှေ့သိရောက်နေတာနောက်သိကြတာစတဲ့ကွင်းကွာမှုတွေရှိလာရင်သူတို့ရဲ့တရားဝင်မှုကိုအကဲဆန်းလာတာတွေရှိလာတယ်ဆိုတာသမိုင်းကတက်တွေပြခဲ့ပါပြီဒီလိုဖြစ်လာမဲ့အခြေအနေတစ်ခုကိုဖျက်ဆီးရတော့မယ်လို့ကျွန်တော်တော့ထင်မိပါတယ
်စိန်ခေါ်ကဲဆန်းမှုတွေထဲမှာအထူးသဖြင့်လာမယ့်နိုဝင်ဘာယူကော့ဘွေရလက်ရအထက်လွှတ်တော်မှာဒီမိုကရက်တစ်ဘက်ကအများစုဖြစ်လာတာမျိုးလို့ဥပဒေပေါ်မှာဘာမန်ကပြောပါတယ်တပ္ပရာထရန်ကတော့တရားရုံးချုပ်တရားသူကြီးတွေကိုစာထုတ်ခံတားရေးအများဆုံးရှာဖွေမှာဖြစ်တဲ့အကြောင်းဗိုလ်ထုနေကပြောဆိုသွားပါတယ်ခင်ဗျာ
ရှင်ရှင်ဒီကိပီနယ်အတွင်းဖြစ်ပွားခဲ့တဲ့လူခုရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆက်ဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြာခင်ရပ်ပိုင်းတော့ကပဲချမှတ်လိုက်ပါတယ်ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တဲကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြေရဖြစ်လာနိုင်ပါလဲမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလားတူလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။သောတာရှင်တို့ရဲ့ထင်မြင်ယူဆချက်တွေကိုလမ်းမစဉ်းညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အစံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ။
စနေနေ့တဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသေးရှင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ TLL တအောင်းပလောင်တပ်ဖွဲ့နဲ့မြမတမတော်တို့ကြားဒီကနေ့အစောပိုင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တအူးသေဆုံးပြီးတော့လူ6ဦးဒဏ်ရာရခဲ့ကြောင်းဒေသခံတွေကပြောပါတယ်ဒီလိုလက်နက်ကိုင်ပြိပခါတွေကြားဒေသခံတွေမြေစာပင်ဖြစ်ရတဲ့လုပ်ရက်ကတော့ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းလူခွေလှုပ်ရှားသူတွေကသတိပေးနေကြပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မနိုင်အွန်ရွာတွင်လက်နက်ကြီးနဲ့ပြေကပ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါ။ဒေသတွင်းမှာခြေဆက်လှုပ်ရှားနေတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ DNL တန်းပလောင်တပ်ဖွဲ့တွေဒီမိနစ်ဆော့ဆုံရွာကထွက်သွားပြီးမှပဲလက်နက်ကြီးတွေနဲ့ပြေကပ်ခံရပြီးတန်ရပြင်းနာနဲ့အသက်ရှင်နေရွယ်ကလေးတူးဒေဆုံးလာဖြစ်ကြောင်းကိုလည်းဒေသခံရွာသားတူဖြစ်တဲ့မိုင်စိန်ထွန်းကပြောပါတယ်
။ပလောင်စစ်သားကတော့မင်းကလက်အိတ်ဒီမှာမင်းကဆော့ဆုံထွက်သွားပြီးအိတ်ထွက်သွားပြီးတဲ့နောက်ပလောင်စစ်သားတွေကရောက်လာပြီးရွာထဲမှာရှိမလို့ပြင်းနေမှာပေါ့သူကလက်နက်ကြီးတွေရှာပြနေတယ်။ဆရာကတဲ့ကလေးတယောက်ကဒေယုံတော့ပို့ဖို့ဒေယုံမရောက်သေးဘဲနဲ့လမ်းမှာသုံးသွားတယ်
ဒီနေ့အစောပိုင်းပြစ်ခတ်မှုတွေတွင်ထိခိုက်သူအနည်းဆုံး6ယောက်ရှိပြီးတန်ရရသူတွေကိုစေယုံတွေပို့ဆောင်ပေးခဲ့ရကြောင်းကိုလည်းကုတိုင်တွေ့ကြုံခဲ့သူဒေသခံနောက်တူကပြောပါတယ
်။တန်ရရမှာ6ယောက်တရားစတဲ့သူတွေကမာတာတော်တွေစာဝေရာကိုမလာရောက်ပြီးတော့ရာဒီယမီဆက်လိုက်တာ။တန်ရရတဲ့လူကနောက်ဆုံးသူတွေရောက်နေတယ်။ဘယ်လိုကြည့်လဲတော့မသိဘူး။ဘာဖြစ်ရမလဲလို့ဆိုတော့နောက်ဆုံးသူပါလိုက်တာ။
ဒေသတွင်းမှာလက်နက်ကန်လှုပ်ရှားနေတဲ့ DNL တပ်ဖွဲ့ကတော့တိုက်ပွဲတွေရပ်တန့်နေတာတစ်လလောက်ကြာမှာပဲမြန်မာစစ်တပ်ကလည်းနေမြင့်ရှင်းလင်းတဲ့စစ်စင်ကြီးတွေတကြောပြန်လှုပ်လာနေတာလို့ပြောပါတယ်အခုထိခိုက်ဒေဆုံးမှုတွေဟာလည်းရင်ဆိုင်တိုက်ပွဲကြမဟုတ်ပဲမြန်မာတပ်မတော်ကလည်းရွာထဲကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်လို့လဲ DNL ပြန်ကြားရေးရရှိပုံမှုတိုက်ကြော်ကဆိုပါတယ
်ဘာမှမရှိဘူးဒီရတာတွေပဲရှိရတယ်မှာသမ္မတဘက်ကဒီမနေ့6နာရီလောက်ဒီရွာတိတ်ကဝင်လာတယ်ရွာတိတ်ကမှာ ICD ကောင်းကနေပြန်မှရွာထဲမှာလည်းဒီရှင်းလုံးတော့ပြစ်ထားတယ်အိမ်မှာနေတဲ့ရွာသားတွေကထိခိုက်သွားတယ်အားလုံးပေါင်း10ယောက်ရှိတယ်
မြန်မာစစ်တပ်ကအရသားတွေကိုပြစ်ကတ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရတယ်လို့မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တဆုံးတရားသတင်းထုတ်ပြန်တာမျိုးလည်းမရှိပါဘူးပြစ်ခတ်မှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေကိုသိရအောင်ကုတ်ခိုင်မြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး2019ခုနှစ်ဩဂုတ်လ13ရက်နေ့တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းကွမ်းရွာမှာ DNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွင်ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ် မြန်မာနိုင်ငံမျိုးရမီများဖွဲ့ချုပ် WFP ထွေထွေတွင်းမှုလွေးပူငယ်ကတော့လက်နက်ကပြိပခါကြအရသားတွေထိခိုက်တိုက်ဆုံးတဲ့လောက်ရဟာစစ်ရာဇမှုမြောက်တယ်လို့ဆိုပါတယ
်ဒီတူလူထုကိုပြစ်မှတ်ထားပြီးတော့မှတိုက်ခိုက်တာဒီဘသူပဲကျွလွန်ကျွလွန်ကျမတို့အနေနဲ့ဘလို့မှလက်ခံနိုင်တဲ့အရာမဟုတ်ဘူးဒီဟာဒီစစ်ရာဇမှုကိုကျွလွန်တာပေါ့နော်ဘာဖြစ်လို့လဲဆိုရှင်ဒီ Geneva Convention မှာရောဒီ ICC ဥပဒေထမဆိုရှင်ပါတယ်အခုလိုမျိုးအဘွားတွေဖြစ်လာတဲ့အခါမှာအများဆုံးကားကောင်အဖြစ်ခံစားရတဲ့လူတွေကမျိုးသမီးနဲ့ကလေးတွေအများကြီးခံစားရတဲ့ဟာကိုတွေ့ရတယ်ပေါ့နော်အခုဖြစ်ပျက်ကိုပဲကြည့်လိုက်ကလေးငယ်လေးဘာမှသူ့မှာအဖြစ်မရှိဘူးဘာမှလည်းသူမသိဘူးဒါပေမဲ့သူကစစ်ပွဲရဲ့တားကောင်ဖြစ်ပြီးတော့မှတိတ်ဆုံးရတာပေါ့နော်ဒီဟာသားတွေကိုပြစ်မှတ်ထားပြီးတော့မှဒီလိုတိုက်ခိုက်တာဒီလူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုမြောက်တယ်ဆိုတဲ့ဥစ္စာကိုပြောချင်ပါတယ်
ကလေးတငယ်နဲ့လက်နက်ကန်ပြိပကဆိုင်ရာကုလသမဂ္ဂရုံးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစားမှာလည်းမြန်မာနိုင်ငံပါဝင်ကဘာသဝန်ကပြိပကပြည်မှာကလေးငယ်တွေတားကောင်ဖြစ်နေရကြောင်းဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံပါဝင်ကဘာပေါ်ကလက်နက်ကန်ပြိပကပြည်မှာကလေးငယ်1000ကျော်တိတ်ဆုံးခဲ့ရသလိုကလေးစစ်သားဖြစ်အုံချခံရတာအာရမပြုကြည့်ခံရသလိုဆိုးရွားတဲ့လူခုရေးချိုးပေါက်မှုတွေကြုံခဲ့ရကြောင်းကိုလည်းအစီအစဉ်အစားမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ကိုအိမ်ပါရှင်အခုလိုမျိုးစစ်မှတ်ပြိပခါတွေမှာကလေးငယ်တွေတိတ်ဆုံးနေရတဲ့ဖြစ်ပွားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကလက်နက်ကိုင်ပြိပခါတွေအကြောင်းပါဝင်တဲ့ကုလတွေးမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းသတင်းလွှာကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပါဝင်နိုင်ငံတဝန်းကလက်နက်ကိုင်ပြိပခါတွေမှာကလေးငယ်တွေကိုစုဆောင်းအသုံးပြုမှုတပ်ဖြတ်မှုလူခွေချိုးဖောက်မှုတွေအပေါ်အထူးပဲစိုးရင်ကြောင်ထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ကလေးငယ်များနေ့လက်နက်ကိုင်ပြိပခါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်လက်နက်ကိုင်တပ်တွေအတွင်ကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးနဲ့အကာအကွယ်ပေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်တချို့ရဲ့ဒီပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာလည်းကုလသမဂ္ဂကအတိုးတက်မှုအဖြစ်အတိအမှတ်ပြုပြောဆိုထားပါတယ်မတ်တင်ကြီးထိုင်စူးစီးတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်မှာလူပေါင်းသိန်းချီထွက်ပြေးရတဲ့ပြိပခါအတွင်အစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကရော ERSA ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကပါကလေးငယ်တွေကိုအသုံးပြုနေတာဟာဆိုရင်စိုးရွားလာတဲ့ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကိုင်ပြိပခါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်စခန်းတွင်းမှာအလုပ်ကျန်းတွေခိုင်းစီတာပါဝင်နေသားဆောင်တပ်ဖွဲ့ကယောက်ျားကလေး48ဦးကိုအသုံးပြုနေတာကိုကုလသမဂ္ဂဘက်ကအတည်ပြုထားပါတယ်ဒါအပြင်ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ ERSA ဘက်ကဆိုရင်အသက်10နှစ်လောက်အရွယ်ကလေးငယ်တွေကအစစူဆောင်းအသုံးပြုနေတဲ့သတင်းတွေကိုရရှိထားပြီးအတီးပြုတ်ထားနိုင်တဲ့ကိစ္စတခုလည်းရှိတယ်လို့ကုလကထောက်ပြထားပါတယ်။တိနေချီထွက်ပြေးရတဲ့ရခိုင်ပြည်ပခအတွင်ကလေးငယ်တွေအတ္တမပြုကျင့်ခံရမှုတပ်ဖြတ်ခံရမှုအပါအဝင်စိုးရလာတဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံတွင်းမှာတိုးတက်မှုတချို့ရှိခဲ့ကြောင်းလဲကလေးငယ်များနဲ့လက်နက်ကန်ပြိပခါဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Continuing dialogue with parties to conflict especially non-state armed groups
နိုင်ငံတချို့မှာတော့အစိုးရမဟုတ်တဲ့လက်နက်ကန်တပ်ဖွဲ့တွေနဲ့ဆင်ဆက်ဆွေးနွေးမှုတွေကနေတိုးတက်မှုတချို့ရှိခဲ့ပါတယ်ဥမာမြန်မာနိုင်ငံမှာဆိုရင်လက်နက်ကိုင်အဖွဲ့၄ခုကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်
။ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ၊ကရင်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ DKPA နဲ့ KNLA ၊နောက်ရှမ်းလက်နက်ကိုင်တပ် SSC တို့ကကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကလေးငယ်တွေကိုအကာအကွယ်ပေးရို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာပါ။မြန်မာစစ်တပ်ဘက်ကလည်းကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လာနေပြီးပြီးခဲ့တဲ့နှစ်တည်းအတွင်းကလေးစစ်သားတချို့ကိုမိဘတွေထံပြန်အပ်ခဲ့တာပါ။ဒါပေမဲ့လို့လဲကလေးစစ်သားစူဆောင်းအသုံးပြုမှုတွေဆက်ပြီးရှိနေသေးပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာကထောက်ပြပါတယ်။အခွင့်အရေးလှုပ်ရှားသူ Equality မြန်မာကိုဦးဆောင်တဲ့ဦးအောင်မျိုးမင်းကတော့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အခုထက်ပိုပြီးတိုးတက်အောင်လုပ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ထောက်ပြပါတယ်။
တစ်ဖက်စလုံးကတော့ကျွန်တော်တို့ဒါလေးနဲ့လှုပ်ဆောင်ပါတယ်။ဘယ်သူမှရည်ရွယ်ပြီးလှုပ်ဆောင်တာမရှိဘူးလို့ပြောပေမဲ့ရည်ရွယ်တာမရှိပေတိတိုင်အောင်ထိခိုက်မှုရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်သင့်တဲ့ပညာပေးမှုတွေ။နောက်ဥပဒေရတားမြင့်မှုတွေ။တို့ကကျူးလွန်မှုရှိရင်အရေးယူမှုတွေကအနည်းချင်းပဲရှိနေတယ်။အဲ့ဒီအနည်းချင်းတွေကလည်းကျွန်တော်တို့နိုင်ငံတကာရဲ့အာရုံစိုက်မှုတစ်ခုခုဖြစ်ခံပြီးကိုလှုပ်ဆောင်တဲ့သဘောမျိုးပဲဖြစ်တယ်။တကယ်ကိုကျွန်တော်တို့ပုံစံတကျနဲ့စဉ်းစားနဲ့စစ်စစ်မပြတ်အ ရေးကြီးတဲ့ပုံစံမျိုးစောင့်ကြည့်တဲ့ပုံစံမျိုးအဲ့ဒီဘက်မှာအားနည်းနေတာတွေ့တဲ့အရာကိုကြည့်မယ်ဆိုရင်နိုင်ငံတကာအာရုံစိုက်မှာကိုစိုးရိမ်နဲ့စပေါ်မျိုးနဲ့လှုပ်ဆောင်တဲ့ပုံစံမျိုးပဲများတယ်
ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်တပ်အပါအဝင်လက်နက်ကင်တပ်တွေရဲ့ကလေးစစ်သားစုဆောင်အသုံးပြုမှုစုစုပေါင်း438ဦးထိရှိကြောင်းကုလသမဂ္ဂရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အများစုကတော့တပ်မတော်ကတုံးနေတာဖြစ်ပြီးတရားဝင်စုဆောင်ထားသူ166ဦးရှိပြီးတရားဝင်မဟုတ်ဘဲတန်ရှင်းရေးလိုမျိုးပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေလိုမျိုးမှာခိုင်းထားတဲ့ကလေးငယ်ကလည်း200လောက်ရှိနေတယ်တချို့ကလေးတွေကတော့73နှစ်လောက်ပဲရှိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကင်ပြိပခဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်။ကုလသမဂ္ဂကမှတ်တမ်းတင်ထားနိုင်တဲ့ကလေးစစ်သားစုဆောင်အသုံးပြုမှုတဲမှာတိုင်းရင်သားလက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်။ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့တောင်ပလောင်လက်နက်ကင်တပ်ဖွဲ့တွေတဲမှာကလေး39ဦးစုဆောင်ထားတာကိုအတည်ပြုထားနိုင်ပြီလို့လဲကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။မတ်တင်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ကြာသာပတေးညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သတင်းမီဒီယာကောက်စီအဖွဲ့ဝင်တွေဒီကနေ့နေပြီးတော့မှဘလို့အကြောင်းအရာတွေတွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတယ်လဲဆိုတာတင်ပြပေးကြပါမယ်။သတင်းမီဒီယာသမားတွေစစ်ဘက်ဆိုင်ရာအသတင်းအချက်အလက်တွေသတင်းရယူတဲ့နေရာမှာတက်မတော်နဲ့မီဒီယာကြားနားလည်မှုလွဲမလာတာရှိတဲ့ပုံမှာချက်ချင်းဖြေရှင်းနိုင်ရေးမြန်မာသတင်းမီဒီယာကောင်စီကတိုက်တွန်းလိုက်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဒီကနေ့နေပြီးတော့မှဆွေးနွေးခဲ့ကြတဲ့အချိန်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။နောက်တက်မတော်ဘက်ကနေသတင်းထုတ်ပြန်ရေးအပိုင်းတွေကိုလည်းဆွေးနွေးပြောဆိုခဲ့တယ်လို့သိရပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာနားဆင်ပါရှင်။
မြန်မာသတင်းမီဒီယာကောင်စီနဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးသတင်းရယူခွင့်သတင်းထောက်ပြမှုအပိုင်းတွေကိုဆွေးနွေးပြောဆိုခဲ့ကြပါတယ်။သတင်းမီဒီယာကောင်စီဘက်ကတက်မတော်နဲ့သတင်းသမားတွေသတင်းရယူရာမှာနားလည်မှုလွဲမလာတာတွေကိုချက်ချင်းဖြေရှင်းဆောင်ရွက်ပေးဖို့အကြံပြုခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမေကျော်ကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒါကတော့ဒီသတင်းမီဒီယာကောင်စီနဲ့တက်မဲ့ကြမှာဟိုတက်မတော်နဲ့ကြမှာပို့ပြီးတော့တစ်ဖက်နဲ့တစ်ဖက်နားလည်မှုနဲ့ဟိုတစုံတရာဟောလာမီဒီယာနဲ့ဟိုတက်မတော်နဲ့ကြမှာအထူးသောဟိုကုတိုင်းမှုတွေလိုနားလည်မှုလွယ်တဲ့လွယ်မှားတဲ့ပြဿနာလည်းဖိတ်ဆက်မျိုးတွေရှိရင်ဟိုဆက်သွယ်ပြီးတော့ချက်ချင်းဖြေရှင်းနိုင်အောင်ဆိုတဲ့ဟာမျိုးအဲ့လိုမျိုးဟိုဒီဘက်ကပြန်ပြူဒီကိစ္စတော့ဆွေးနွေးကြတာလည်းရှိတယ်
ဒရင်းမီဒီယာကောင်စီနဲ့ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံတာဒုတိယအကြိမ်ဖြစ်ပြီးဒီကြားထဲမှာလည်းတက်မတော်ဘက်ကတာဝန်ရှိသူတွေနဲ့မကြာခဏဆွေးနွေးတာတွေရှိခဲ့ပါတယ်။ဒီနေ့ဆွေးနွေးတာမှာဒရင်းချက်လက်တွေကိုအချိန်မီထုတ်ပြန်ပေးနိုင်အောင်တင်ပြခဲ့တယ်လို့ဦးမြင့်ကျော်ကဆက်ပြောပါတယ်
။နောက်ဒရင်းချက်လက်တွေဟိုအချိန်မီထုတ်ပြန်မှုလို့ပြောတာဒါရေးတော့ဒီဘက်ကအကြံပြုတာပေါ့နော်။သူတို့ဘက်ကတော့ထုတ်ပြန်နိုင်တဲ့ဟာသူတို့ထုတ်ပြန်ပေးတချို့သောဟာတွေကလည်းဟိုတော်တယ်ပေါ့။အကြောင်းတစ်ခုအကြောင်းခဏထိန်းတာရှိတယ်ပြီးတော့မှထုတ်ပြန်နေတဲ့ချိန်မှာထုတ်ပြန်တာရှိတယ်လို့အဲ့လိုမျိုးပြောပါနေ
။လောလောဆယ်မှာတော့တက်မတော်ပိုင်းဆိုင်ရာသတင်းတွေကိုတက်မတော်သတင်းမှန်ပြန်ကြားရေးကသာသတင်းထုတ်ပြန်မှုတွေပြုလုပ်ပေးနေပါတယ်။ဒီနေ့တွေ့ဆုံမှုဟာလက်တလောရလက်မထွက်နိုင်သေးပေမဲ့အားရကျေနပ်မှုရှိရလို့ကောင်စီကဆိုပါတယ်။ဒါအပြင်သတင်းရယူရနဲ့ပတ်သက်ပြီး2018ခုနှစ်ဇွန်လကတောင်မျိုးသားလွတ်မြောက်ရေးတက်မတော် TNL မှာနိုင်ငံကမွေးရေးစေဝါဆက်ညင်တိုက်ဖြတ်ရေးနေ့အခမ်းအနားကိုသတင်းတွားရောက်ယူခဲ့တဲ့အာဝီသတင်းတောက်နဲ့ DBB သတင်းတောက်နှစ်ယောက်တို့ကိုတက်မတော်ဘက်ကမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်ဆက်ကွန်တင်နဲ့အမှုပွင့်ခဲ့တာတွေရှိပါသေးတယ်ခင်ဗျာ
ဒါကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းကိုထက်အောင်ခန့်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ကြာသာပတေးနေ့ညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဇွန်လ28ရက်နေ့ကြာသပတေးနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ57 kHz 933ကနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာ၊ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော့
တကယ်မလေးနဲ့ပတ်သက်ပြီးတော့သွားလို့ရှမ်းပြည်နယ်မှာဆိုရင်တို့ရင်နဲ့အတိုင်းတာရှိပါတယ်ဖြစ်ခဲ့တဲ့3လဆိုရင်တိုင်ရမျိုးမှာဖြစ်သွားတဲ့တကယ်မလေးဆိုရင်အဲ့ဒါတော့
တိုင်ရင်သတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတော့မြေပြင်ကျန်းပြင်ပေါ်မတော်တဆလဲကျရခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာထိခိုက်ဒဏ်ရာရတဲ့အမှုကြောင့်လူအများဆုံးဆေးရုံရောက်ရသေဆုံးရတာတွေကတော့မတော်တဆမှုတွေဖြစ်နေအမြင့်ကနေပြုတ်ကြတာအပြင်မြေပြင်ပေါ်တွေကျန်းမြင့်ပေါ်တွေလဲကျတာတွေကလည်းများလို့နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။မြေပြင်နဲ့ကျန်းမြင့်လိုမျိုးပြည်ညီလိုအနေအထားတွေအပေါ်မတော်တဆလဲကျတာတွေကဘာတွေကြောင့်အဓိကဖြစ်ရပါသလဲ။ဒါတွေမဖြစ်အောင်ဘယ်လိုကာကွယ်သင့်ပါသလဲဆိုတာကိုတော့ရန်ကုန်ပြည်သူဆေးရုံကြီးအရေးပေါ်ကုသမှုဌာနကပါမောက္ခဌာနမှုဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းထားတာကိုဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာနားဆင်ကြရအောင်ပါရှင်။
โอเคทุกผู้เสียวันนี้ปมอคดร.มมอูครับพี่มตตสะเลจจุ๊กจ่าเนี่ยปะทะพี่รอพี่แกตะคอกก็เผยแก่แต่คํามาอธิกก็ดิอเนกก็นี่จุ๊กจ่าในบ้านก็ไปเผยแก่จ่าเลยบ่เสียเนาะだใบแม้ที่มีเพียงบ่มาเลจจ่าเนี่ยแหละที่เมียนมาနိုင်ငံมาฉิลิผิดชาชื่อเลยอภิเษกมาเลยสุดแต่คาจ่ารออธิกบ้าจ่าผิดเนี่ยล่ะ
มีเพียงบ่มาเลจจ่าเนี่ยဒီကိန်းနဲ့ပတ်သက်လို့ကြတော့အထူးသဖြင့်တော့အိမ်လို့ကျောင်းလို့ရုံးလို့မှာတကူပြီးတော့အဖြစ်များတယ်။အထူးသဖြင့်တော့ slip flow ကိုအောက်မှာချော်နေတဲ့ကျန်းပြင်တွေချော်နေတဲ့ရေနေသားတွေပြုတ်ကျနိုင်တဲ့သဝင်းရေနေသားတွေဒါမျိုးတွေကြောင့်ဒီပင်ပေါ်မှာလဲတာ။ဒီပေါ်မှာလဲတဲ့အခါကျတော့သူကမြင်ရပြုတ်ကျတာဆိုတော့အတိုက်အနေရဲ့နေရောလဲတော့လေပဲတကယ်တော့အသက်အရွယ်လိုက်ဥမာအသက်ကြီးတယ်အဖိုးအပွားတွေဒီလိုအရွယ်မျိုးအသက်60ကျော်အရိုးပွားတဲ့အရွယ်မျိုးလူမျိုးတွေချိုးပြီးတော့ဟိုပေါင်ကိတ်ရိုးချိုးရင်ကျုံမယ်ပေါင်ရိုးချိုးရင်ကျုံမယ်လက်ကောက်ဝေးရိုးချိုးရင်ဒီလိုမျိုးတွေနဲ့ပြေုံစည်းကံကိုလာရတဲ့ပမာဏကတော့များအညာလာတဲ့သူတွေအကုန်လုံးကြည့်လိုက်ရင်ဒီ slip and fall ပေါ့နော်ချော်ပြီးတော့ fall ပေါ့လဲကျသွားတဲ့ပုံမျိုးလဲကျတဲ့အခါမှာခုနပဝင်းရည်နေတာဖြစ်တဲ့ဒီချောနေတဲ့ချော်လဲနိုင်တဲ့ဒီလိုအခြေအနေမျိုးတွေရှိတယ်လို့ဖြစ်တဲ့ဒဏ်ရာရတဲ့လူရဲ့တခြားယောဂါတွေကြောင့်ဖြစ်တယ်ခါလေးကျတော့လဲကျတာကမုန်းကနေမိုက်နဲ့ပြပြီးလဲတယ်ဒီဖြတ်လို့လဲမယ်နှလုံးအောင်လို့လဲမယ်ဒီလိုသဘောမျိုးတွေလဲလဲတဲ့အခါမှာကောင်းနေရိုက်မိမယ်လက်ကောင်းနဲ့လက်ကျိုးမယ်ရင်မနဲ့ရိုက်မိရင်ပတ်မှာတန်ရရမယ်ဒီလိုသဘောမျိုးတွေဖြစ်လို့ရှိတော့သူတိတော့အိမ်မှာဖြစ်တာကိုများလို့ရှိတယ်ကျွန်တော်တွေ့ရတော့တော့အရက်လေးကတစ်ဖြစ်နှစ်ဖြစ်ဒီလိုသဘောမျိုးတွေမှာညီလင်းအောင်မရှိတာတို့ပေါင်တာတို့တောင်ကျိုးမှာဖြစ်နေတာတို့လေကအယံမလွန်တာတို့နောက်လက်အညစ်တွေပေါ့အဖြစ်ဒီကပန်းနေများတဲ့ကျွန်တော်တို့ကမာလူမျိုးတွေအိမ်တွေကတစ်ခါနဲ့တစ်ခါကန့်နေတာမှာအဖြစ်ကလေးတွေလည်းအဲ့လိုမျိုးကြီးတွေနေတာပုံများနောက်တစ်မျိုးများတော့ကတော့ဒီလိုနဲ့လို့ဘာလဲပေါ်အင်းသားတို့ဒီပေါ်ကြောင့်တို့ကအများအားဖြင့်ပြည့်ရဲ့ကျမ်းမြင်တွေကချော်လဲနိုင်တဲ့အခြေအနေမှာရှိစိုးစွတ်နေတဲ့နေရာမျိုးတွေအဲ့ဒီစိုးစွတ်နေတဲ့သူတို့ကတော့ဘာလို့ပြောရတော့ခြေပြားခင်းထားတဲ့ကျမ်းမြင်ပေါ်မှာခြေတုပ်ပေါ်ကိုထားတာမျိုးပေါ့အဲ့ဒီဟာကိုလဲတာတော်တော်ဒီ percentage ချော်တော်တော်များတယ်ကျွန်တော်လာတဲ့လူတွေတော်တော်များများရေးကြည့်လိုက်တဲ့အခါကျရင်ခြေတုပ်ပေါ်ကဘဝနဲ့ရှောပြီးတော့လဲသွားတာတော့အကြည့်တဲ့လူတွေတော်တော်များကလေးတွေအမှုတွေဖြစ်လိမ့်ဖြစ်တာရှိမှာတော့အောက်ခြေကကျေရခင်းနေကြတာကောင်းတော့ကောင်းတယ်တန်ရှင်းရင်းလို့ကြတော့ဘာလို့ဒါရီကျတော့ကောင်းတယ်ဒါပေမဲ့ဒီပေါ်မှာနောက်ထပ်မချောမဲ့ခြေတုပ်လိုမျိုးမချောမဲ့အဝတ်လိုမျိုးရှိမှာဒါကြောင့်မလို့ဒီချို့ကြတော့ဒီကိုယ်အားကောင်းတဲ့ဟာမျိုးတို့ပေါက်မှာထူတဲ့ဟာမျိုးတို့ဒါမျိုးတွေဆိုရင်တော့မလဲဘူ
းဟုတ်ကဲ့အဲ့တော့အဓိကတော့ဒီအိမ်မှာချောတဲ့နေရာတွေချောလဲနေတဲ့နေရာတွေမှာခုနကအဓိကဖြစ်ရတာပေါ့ဆရာနော်အဲ့တော့ဒါကိုကာကွယ်နိုင်ဖို့ဆိုလို့ရှိရင် ပါရီတိကလို့ပြောလို့မလဲ
တို့တိတော့သူကဟိုလူငယ်လူရွယ်ဆိုရင်တော့တိကကြရရလို့လဲရင်လည်းပဲဒီရန်တော့ပြင်းပြတဲ့နိုင်ပြီးဖြစ်ကလေးနဲ့အသက်ကြီးရွယ်ဟိုဒီမှာတော့တာမန်လဲယုံနဲ့ဖြစ်နေတာမန်လဲယုံနဲ့ဆိုခြေတော်နဲ့ကျိုးတာတဲ့အများအပြားဒီမှာအန္တရာယ်ရှိတာကလဲလိုက်တဲ့အချိန်မှာကောင်းတဲ့နိုင်ရည်နဲ့တော့ကောင်းတဲ့ဗီဒီယိုနဲ့တော့ဒီလိုမျိုးတွေနဲ့ဖြစ်သွားတဲ့လူတွေကလည်းအများကြီးရှိနေတယ်အဲ့လိုဆိုတော့တိမ်မာတကယ်လို့ကာကွယ်ဖို့ဆိုရင်တော့ကျွန်တော်တို့ခုနပြောကြလို့ကိုယ့်ရုံနဲ့တော့အန္တရာယ်ရှိနိုင်တဲ့နေရာတွေကိုချိုးတင်ပြီးတော့ကြည့်ထားဖို့လို့ဒီနေရာမှာလဲနိုင်တယ်ဒီနေရာမှာကမ်းရှိတယ်ဒီနေရာမှာအထက်ရှိတယ်ဒီနေရာကတော့မှောင်တယ်ဒီတောင်ကျိုးမှာတော့ဒီဗီဒီယိုထားတဲ့ဟိုတရားကြီးကွယ်နေတယ်ဒီလိုသဘောမျိုးပေါ့နော်နောက်ချုံမဲ့နေရာတွေရှိရင်လည်းပဲချုံမဲ့နေရာတွေကိုကို၆ရက်ခြေတုပ်ကုန်လို့ဒါမှမဟုတ်လည်းပဲအဲ့ဒီဝိမဲ့နေရာတို့ဓာမျိုးတွေနေရာမျိုးတွေကသုတ်တာတို့ဖယ်တာတို့အဲ့ဒီနေရာကိုပြုပြင်လိုက်တာတို့လုပ်ထားနိုင်ရင်တော့အများကြီးကောက်နိုင်တယ်ဆိုတော့ဒီနာရီနဲ့တွေ့နေရင်လည်းသူရှာတွေ့ကြုံရတာရဲ့ပြည်နေရတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီးအိမ်မှာနောက်ဆက်ဒီလေရတဲ့အကြောင်းရင်းရှိတယ်လားဆရာကြီ
းအဲနောက်တစ်မျိုးကတော့ medical problem ပေါ့နော်ဒီကိနားတဲ့ကြီးတဲ့လူတွေဆိုရင်တော့တခြားယောဂတွေခုရှိတယ်တယောက်တည်းလမ်းလျှောက်တာတို့တယောက်တည်းတနည်းတွိုက်လက်တွေကိုသွားတာတို့ရေချိုးတာတို့ဒီလိုမျိုးခြင်းတွေနဲ့ဒီလိုတစ်ပိုင်းမျိုးလုပ်လို့ကလေးတွေလည်းဒီတိုင်းပဲတကယ်နဲ့လူလက်ပိုင်းကတော့ညာကြီးအန်ဒီရှင်တော့ကိုယ်ခန္ဓာကိုယ်ကိုထိနိုင်ရတော့ဘာလို့ညာတော့လဲလူလက်ပိုင်းမှာကောင်းပြီတာပေါ့နော်တကယ်ကုနာ extreme of age ပေါ့လို့ငယ်နဲ့ရမ်းသက်ကြီးတဲ့လူတွေဆိုရင်ကိုယ်ကိုလဲလိုက်ရင်တော့မလဲအောင်ထိနိုင်တယ်ကျောသားတို့အစ်စ်တို့ရဲ့အင်အားတွေအသိမရှိဘူးသူတို့လူမျိုးဆိုရင်လည်းကူညီပေးပါပြီလို့ဆိုနေတယ်။မတော်မျိုးကသူကပြောခဲ့တဲ့အတိုင်းပေါ့ဒီအိမ်မှာထားတဲ့ပစ္စည်းပစ္စည်းတွေကျိုးတွေပါတွေဟိုတန်းလိုက်ဒီတန်းလိုက်ဟိုဝတ်တွေကိုချပြီးကြဒီလိုမျိုးတွေလည်းပဲများချင်းသေးတာမျိုးနောက်တစ်ခုကဟိုပလင်းတွေပါတွေစက်မြေပေါ်ချပြီးတာတို့ဥမာမပြောငွားစပြီးတော့ကျန်တဲ့ချောနေတဲ့ကတွေအကုန်လုံးသူကတည်းကချင်းတက်တက်ရဲကိုသွားမဲ့လှူရှားမဲ့လမ်းကြောင်းတစ်လျှောက်ကခုနလိုခဲကြနိုင်တဲ့ဟာတွေအကုန်လုံးကချုပ်တင်ကာကွယ်ထားလို့ရ
ဟုတ်ကဲ့ဆရာနောက်တစ်ခုကအိမ်ပြီးတော့ကြောက်ပါဆရာနော်ကြောက်မအောင်ဒီကဘာကြောက်ဖြစ်ရပြီးတော့ဘယ်လိုကာကွယ်နိုင်လဲ
ကြောက်နေမှာကြတော့လည်းပဲအိမ်ကြီးတော့ကတ်တင်နေကြတယ်မကြောက်မှာကြတော့အသားရင်းပြူရင်ကလေးရင်ရင်းရင်းသွားရင်းနဲ့ဒီလိုမျိုးလဲကြတာမျိုးစိတ်အမြင့်ကြီးမဟုတ်ဘူးဒါခုံလောက်ကပြုတ်ကြမယ်ကြောက်ဝရန္တာမှာပြင်းနေပြုတ်ကြမယ်ဒီလိုမျိုးတွေရှိနိုင်တယ်လို့ကြောက်နေမှာလည်းဒီလိုပဲကြောက်အတူတူပြတော့ protection လုပ်ထားရတယ်ကြောက်လို့စတိုးလို့ရုံးလို့ supermarket လို့အကုန်လုံးပါပဲ public place အကုန်လုံးပါကျောင်းနေကျောင်းနေတဲ့နေရာကြောင့်ဝန်ကြီးဆိုင်ရှိရဒီပေးတဲ့ဥစ္စာဒီနေရာရောက်ပြီးသားပါဒီနေရာချောဒီလိုမျိုးတွေရှိရအစိုးနေတာကိုတုတ်တာတို့ကျောင်းနေတဲ့နေရာကိုပြန်ပြည့်ပြင်လာတာတို့ခုနပြောတဲ့အင်းအောင်ရှိတာတို့နောက်လေကားတွေမခံရင်ခံအောင်လုပ်ထားရမှာတို့ဒီလိုသဘောမျိုးပေါ့နော်ဟိုပြူချနေတဲ့ဝန်တာလေးတွေရှိရင်တွန်းလို့မမီရတဲ့နေရာရှိရင်လည်းပြင်ပြင်လာတာပဲဖြစ်ဖြစ်တတိပေးရပြီမတော်သေးတာဖြစ်ဖြစ်ဒါမျိုးတွေဝန်ကြီးဆိုင်နေရာသွားတဲ့လူတွေအကုန်လုံးဒီမှာလှူရှားနေတဲ့လူတွေအကုန်လုံးဘယ်နေရာမှာဘလူးအန်ဒီရရှိဘလူးရှောင်းမယ်ဆိုတာဒါဒီအဝဲဖြစ်နေလို့တော့လူတွေလို့ကျွန်တော်ယူဆ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုဖြစ်တဲ့ဒီလုပ်ငန်းခွင်မှာပြည်ပြည်ပေါ်လဲကျတာနဲ့ပတ်သက်လို့
လုပ်ငန်းခွင်မှာလဲဒီလိုပဲပေါ့နော်သူတကယ်အဲ့ဒီပစ္စည်းပစ္စည်းထားတာနဲ့အများကြီးဆိုင်ပုံချောခွာသွားနေရတာမျိုးတစ်ခုခုကိုတဲဖို့ဖို့ကမှလမ်းမှာပိတ်နေလို့ချောရတာမျိုးခလုတ်တိုက်တာမျိုးအဲထောက်နေတာမျိုးဒီလိုသဘောမျိုးတွေပေါ့နော်အဲ့ဒီရလည်းပဲလုပ်ငန်းရှင်တွေနည်းနည်း smoke ဖြစ်အောင်ဒီလောက်ထားဖို့တော့လိုတယ်။နောက်ဒီလိုပဲ warning sign တွေပါလေညာတွေကလည်းနေတဲ့နေရာတကာမှာရှိပြီးတော့နေတဲ့သတိပြုမိနေရင်သူကဆိုတယ်ကောမတော်တဆနေတယ်ဆိုတဲ့အဲ့မတော်တဆဖြစ်နိုင်နေတယ်ဆိုတဲ့အခြေအနေကိုသူကမေ့နေတယ်။ဒီလိုအခြေအနေမျိုးကိုသတိပြုမိအောင်စာတွေနဲ့ indicator တွေနဲ့ဒီခဏခဏသတိပေးနေတဲ့သဘောပေါ့။နောက်လုပ်ငန်းရှင်မှာသူပုံစိုးတာတော့ရဲ့ဒေတာနဲ့မူရစီဝါဒီအခြေအနေရှိနေတော့အရင်ကပြုတ်ကြတာဟောညီမမကိတ်ကြတာဟောဖြစ်နေတယ်ညောအဲ့ဒါတွေကိုလည်းခြုံရှားဖို့ပြတ်တော့လေအထူးချက်မှတ်ဖို့လိုတယ်
ဟုတ်ကဲ့ကျေးဇူးများကျေးပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုကြာသာပတေးနေ့ညနဲ့တောက်ကြမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြမပြည်ကတရားရုံးတွေအကြတိလိုက်စားပုံကိုဥအောင်ခင်ကလေ့လာသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
သမဒတဲ့ဦးဝင်းမြင့်ရဲ့စတင်ဆောင်ရွက်မှုတွေထဲမှာတရားစီရင်ရေးမန်တိုင်တက်မှတ်ခိုင်မာဖို့အတွက်တရားလွှတ်တော်ချုပ်တရားသူကြီးတွေနဲ့တွေ့ဆုံဆွေးနွေးတာလည်းပါဝင်ပါတယ်။တရားဥပဒေစိုးမိုးပြီးအကြတိလိုက်စားမှုကင်းရှင်းမှသာနိုင်ငံခြားယဉ်သိမ်းမြုပ်နှံမှုပုံမှန်ဝင်ရောက်လာပြီးတိုင်းပြည်စည်းဝါးရေးဖွံ့ဖြိုးတိုးတက်မယ်အကြောင်း ဥဝင်းမြင့်ကလွန်ခဲ့တဲ့ဧပြီလကပြောဆိုသွားပါတယ်အဂလိလိုက်စားမှုနဲ့အမှုဖွင့်ခံရလို့ထွက်ပြေးတင်းရှောင်နေသူ12ဦးကိုအဂလိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကဖေဖော်ဝါရီလကဓာတ်ပုံနဲ့အတူကျင်းညာပါတယ်ဒီထဲမှာမြို့နယ်တရားသူကြီးမြို့နယ်ဥပဒေအရာရှိရဲအုပ်ရှေ့နေခရိုင်အုပ်ချုပ်ရေးမှုမြေစင်းအရာရှိစတဲ့ဝန်ထမ်းတွေပါဝင်ပါတယ်လုံရတဲ့နေ့ကတရားသူကြီး88ယောက်နဲ့တရားဝင်တန်း82ယောက်ကိုဝန်ထမ်းဆိုင်ရာပြစ်ဒဏ်တွေပေးခဲ့တယ်လို့တရားရုံးနှစ်စဉ်အစဉ်ခံစာမှာဖော်ပြပါတယ်။ဒုမြို့နယ်တရားသူကြီးအဆင့်ကညွှန်ကြားရေးမှူးချုပ်အဆင့်အထိအရေးယူခံရတယ်လို့ဆိုပါတယ်။ဒါပေမဲ့ဝန်ထမ်းပြစ်ဒဏ်သာပေးနိုင်တဲ့အတွက်ယာတုကထုတ်ပြစ်မှုရပ်ဆိုင်းမှုယာတုလျှော့ချမှုစတာတွေလောက်ပဲလုပ်နိုင်ပါတယ်။
တရားစီရင်ရေးမှန်တိုင်းမှာလက်ပေးလက်ယူမှုတွေရှိနေတာကိုတရားလွှတ်တော်ချုပ်ယုံကသိပါတယ်။ဒါပေမဲ့တရားသူကြီးလက်စားရင်ယာတုကဖယ်ရှားတာဟာအကြီးဆုံးပြစ်ဒဏ်ဖြစ်နေတာမို့ထိရောက်တဲ့ပြစ်ဒဏ်ပေးနိုင်ဖို့အတွက်တရားရုံးမှာတရားစွဲဆိုကြဖို့တရားလွှတ်တော်ချုပ်ယုံကတိုက်တွန်းထားကြောင်း2019 AB4 ရက်ထုတ် DBB သတင်းမှာဖော်ပြပါတယ်။တရားစီရင်ရေးနဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းတွေဟာရဲတပ်ဖွဲ့အကျဉ်းဦးစီးဌာနဥပဒေရုံးရှေ့နေစာသုံးလုံးလာဝကဆရာဝန်တစ်တော်နဲ့မြေစင်းဌာနတွေဖြစ်ပါတယ်။ရာဇဝတ်မှုအတိုင်းကိုရဲကအေးအေးယူပိုင်ခွင့်ရှိတာမဟုတ်လို့တရားရုံးကိုဥတိုက်လျှောက်ထားရမယ့်အမှုကိုရဲကညွှန်ပြနိုင်ပါတယ်။ဘယ်လိုတရားစွဲရမယ်ဆိုတာကိုတရားလွှတ်တော်ချုပ်ကထုတ်တဲ့တင့်အတွက်တရားရုံးစာဆောင်မှာဖော်ပြပါတယ်။တရားရုံးကိုတရားစွဲဆိုဖို့ဆိုရင်တရားရုံးကသတင်းပြန်ကြားရေးဌာနကိုတွားရမယ်လို့ဆိုပါတယ်။
တရားရုံးတိုင်းမှာလက်စားမှုရှိနေတာကြောင့်ထိရောက်ရောက်အေးအေးယူနိုင်ဖို့လိုလားနေကြပါသေး။2023အဂတိလိုက်စားမှုတက်ဖြည့်ဥပဒေနဲ့ရာဇဝတ်ကျင့်ထုံးဥပဒေအရပြစ်မှုကျွလွန်တာထင်ရှားရင်ထောင်ဒဏ်10နှစ်အထိကျသွားနိုင်တဲ့အပြင်ဒဏ်ငွေလဲဆောင်ရဖို့ရှိပါသေး။ဒါကိုသိတဲ့အတွက်လက်စားလို့တရားစွဲခံရတဲ့တရားသူကြီးတွေထွက်ပြေးတိတ်ရှောင်နေတာလည်းဖြစ်နိုင်ပါသေး။ပုဂိုးတိုင်းတရားလွတ်တော်တရားရေးဦးစီးမှုဒေါ်အေးအေးနဲ့မင်းလာမျိုးနဲ့ဥပဒေအရာရှိဒေါ်ယမင်းတန်နဲ့မွန်ရွာကအထက်တန်းရှိနေဒေါ်စုကြည်တို့အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်က360လက်စားမှုနဲ့ဘုဒ္ဓလင်မျိုးနဲ့တရားရုံးမှာဇန်နဝါရီလကတရားစွဲဆိုလို့တိတ်ဆောင်နေကြောင်းဇန်နဝါရီလ18ရက်နေ့ထုတ် DBB သတင်းမှာဖော်ပြပါသည
်။ဝါရှင်တန်မြို့တော်အခြေစိုက်ကမ္ဘာတရားမျှတမှု Project The World Justice Project ရဲ့ဇန်နဝါရီလထုတ်တရားဥပဒေစိုးမိုးမှုညွှန်ကြားမှာမြန်မာကအနေဆုံးအုပ်စုမှာပါဝင်နေပါတယ်။အင်အားစုပေါင်း3000ကျော်နဲ့စစ်တမ်းတွေကိုအခြေခံပြီး113နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအဆင့်ကိုတတ်မှတ်တဲ့အခါမှာမြန်မာကအဆင့်100မှာရှိနေတာပါ။အာဆဒေသဆိုင်ရာ15နိုင်ငံစီးရင်မှာတော့မြန်မာကအဆင့်14ရလို့ဒုတိယအညံဆုံးဖြစ်ပါတယ်။အညံဆုံးကတော့ကမ္ဘောဒီးယားပဲဖြစ်ပါတယ်။ရာဇဝတ်ဥပဒေနဲ့တရားမဥပဒေကိုအကောင့်ထဲဖော်ရမှာမြန်မာဟာဒုတိယအညံဆုံးဖြစ်နေပါတယ်။အာရှ15နိုင်ငံရဲ့အဂတိလိုက်စားမှုမှာမြန်မာကအဆင့်30မှာရှိပါတယ်။နိုင်ငံသားရဲ့အခြေခံအခွင့်အရေးကိုထိမ့်သိမ်းစောင့်ရှောက်တဲ့နေရာမှာတော့မြန်မာဟာအောက်ဆုံးအဆင့်ရောက်နေပါတယ
်။လွန်ခဲ့တဲ့နိုဝင်ဘာလကအသစ်ပြန်လည်ဖွဲ့စည်းတဲ့အဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်ရဲ့ရုံးခွဲတွေပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဖွင့်လှစ်ဖို့စီစဉ်တာဟာကောင်းမွန်တဲ့အလားအလာလို့မြင်ရပါတယ်။တိုင်းစားတွေထောင်ချီရှိနေပေမဲ့ကော်မရှင်ဥပဒေနဲ့ညီညွတ်တဲ့တိုင်းစားကအလွန်နှေးပါလေ။ကျပ်သိန်း1500ကျော်အလွဲသုံးစားလုပ်မှုနဲ့အချုပ်ခံနေရတဲ့အစားအသောက်နဲ့ဆေးဝါးကုကရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ရဲ့အမှုကတော့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ရဲ့အကြီးဆုံးအမှုလို့ဖြစ်နေတို့စောင့်ကြည့်နေကြပါသေး။တရားစင်ရင်အရာတန်းရဲ့လစာနဲ့အဂတိလိုက်စားမှုဆက်ဆက်နေတယ်လို့လည်းမြင်ကြပါသေး။အဆင့်လေးတရားဝင်တန်းဟာလစာချက်2သိန်းလေးပါရရှိပြီးအဆင့်3က2သိန်းခွဲအဆင့်2က3သိန်းအဆင့်1က3သိန်းခွဲရရှိကြပါတယ်။အရာတန်းဥယျာဉ်အမျိုးသား900ကျော်နဲ့အမျိုးသမီး900နီးပါးရှိပါတယ်။တရားဝင်တန်းအဆင့်4ရဲ့လစာဟာအထက်တန်းပြဆရာလစာနဲ့မတိမ်မရင်ဖြစ်နေတာမူစားဝတ်နေရေးအတွက်မဖူးမလုံဖြစ်နေပုံရပါတယ်။ရတဲ့လစာနဲ့မလောက်မကဖြစ်နေတဲ့တရားဝင်တန်းတွေဟာတရားစီရင်ရေးကျင့်ဝတ်ကိုလိုက်နာနိုင်ပါမလားဆိုတာတာမင်ရရှိစရာဖြစ်နေပါလေခင်ဗျာ
ဦးအ
ောက်ခင်စီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်ကြာသာပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံတော်ဝန်တိုင်းရင်းဒေသကသတင်းတွေတိုင်းရင်းသားတွေအတန်ကိုစုစည်းတင်ပြပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာကတော့ကချင်ပြည်နယ်ဖားကံမြို့နယ်အတွင်းရေကြီးမှုမြေပြိုမှုကမ်းပါပြိုမှုတွေဖြစ်ပေါ်ခဲ့လို့သေဆုံးသူ14ဦးထိရှိခဲ့ပါတယ်။နှစ်ဆက်တရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းနာလက်နက်ကန်ဖွဲ့စည်းအလုံးကိုဖိတ်ကြားမယ်လို့ UPGJC အတွင်းရေးမှူးများအစည်းအဝေးမှာဆုံးဖြတ်ထားတဲ့ဆိုတာနဲ့စက်ငယ်မတိမ်းမှုတွေကိုတည်တံပေးတဲ့အစုကိုလွတ်တော်ကနေမဲခွဲပြီးမှတ်တမ်းအဖြစ်သာထားရှိခဲ့တဲ့အပေါ်ရှမ်းပြည်နယ်အမျိုးသမီးများအဖွဲ့အစည်းတွေကနေဘယ်လိုမြင်ပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကန့်ကြောက်စိမ့်နယ်မြေအတွင်းမိုးပြင်းထန်စွာရွာသွန်းနေမှုတို့ကြောင့်ရေကြီးမှုမြေပြိုမှုကဘာပြိုမှုတွေဆက်တိုက်ဖြစ်ပေါ်နေပြီးအသက်နှစ်နှစ်အရွယ်ကလေးတဦးအပါအဝင်သေဆုံးသူ14ဦးအထိရှိခဲ့ပြီလို့ဖားကန့်မြို့နယ် NLD အတွင်းရေးမှူးဦးတောင်ဆန်ကပြောပါတယ်ဇွန်လ22ရက်နေ့ကစပြီးဖားကန့်မြို့နယ်မော်ဝမ်စိတ်မူဖားပြင်ဝေခါဖက်ကန်လုံခင်စတဲ့ဒေသတွေမှာမိုးကြီးခဲ့တဲ့အတွက်တပြိုင်တည်းရေကြီးရေလျှံခြင်း၊ကဘာပြိုခြင်း၊အိမ်ပြိုခြင်း၊မြေပြိုခြင်းတွေဖြစ်ပေါ်ခဲ့ပြီးဥရုချောင်းကြီးလည်းရေကြီးခဲ့တယ်လို့အိမ်ခြေ60ကျော်ခန့်ပျက်စီးဆုံးရှုံးခဲ့ပြီးလမ်းတွေပါပျက်စီးခဲ့တယ်လို့ဦးတောင်ဆန်ကဆိုပါတယ်။ကချင်ပြည်နယ်ဖက်ကန်ကြောက်စိမ့်နယ်မြေအတွင်းနှစ်စဉ်ရေကြီးရေလျှံခြင်း၊ကဘာပြိုခြင်း၊မြေပြိုခြင်းတို့ကြောင့်ဒေသခံတွေမော်လုတ်သားတွေရေမစေးကြောက်ရှာဖွေသူတွေမကြာခဏအသက်ဆုံးရှုံးမှုဖြစ်ပေါ်နေခဲ့ပါတယ်။
27ရာစုပင်လုံညီလာခံတက်ရောက်ဖို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအလုံးဖိတ်ကြားမှာဖြစ်တယ်လို့ဇွန်လ25ရက်နေ့ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အသွင်းမှုများစည်းဝေးမှာဆုံးဖြတ်ထားတဲ့ဆိုပြီးအသွင်းမှုဖွဲ့ဝင်မင်းစရာဦးကပြောပါတယ်ဒီဆုံးဖြတ်ချက်ကိုလာမဲ့ဇွန်လ29ရက်နေ့မှာကျင်းပမဲ့ UPDGC စည်းဝေးမှာတင်ပြပြီးအတည်ပြုချက်ရယူသွားမယ်လို့သူကပြောပါတယ်လက်ရှိတမတော်နဲ့စည်ရဲတင်းမာနေတဲ့ DNL တန်းပလောင်တပ်ဖွဲ့ AA ရခိုင်တမတော် MNDAA ကုကတပ်ဖွဲ့တို့ကိုဖိတ်ကြားသိမသိကိုအစိုးရနဲ့တမတော်တို့ညှိနှိုင်းရအောင်မယ်လို့သူကဆိုပါတယ်။ဒါအပြင်နိုင်ငံရေးကဏ္ဍမှာခွဲမထွက်ရေးတန်းတူရေးနဲ့ကိုပိုင်ပြတာဝန်ဆိုင်ရာကိစ္စရပ်တွေကိုအခုကျင်းပမဲ့27ရာစုပင်လုံတတိယအကြိမ်စည်းဝေးမှာဆွေးနွေးမှာမဟုတ်ပဲ27ရာစုပင်လုံစည်းဝေးပြီးမှသာဆက်လက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်အခြေစိုက်ခလာရ33တပ်စခန်းတစ်ခုအတွင်းခိုက်ရန်စကားများကြရာကနေအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဇွန်လ20ရက်နေ့မနေ့ပိုင်းကတန်ရံမြို့အရှိတောင်မှလွယ်တီးတောင်မှစခန်းချတဲ့အင်အား20လောက်ရှိတဲ့အစိုးရတပ်သားအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်မှုမှာတပ်သား2ဦး၊တပ်ကြပ်ကြီး2ဦး၊စစ်ဗိုလ်2ဦး၊စုစုပေါင်း5ဦးတည်ဆုံခဲ့ပါတယ်။အဲ့ဒီညနေပိုင်းမှာပဲစတင်ပစ်ခတ်သူစီယာခိုင်ဆိုတဲ့တက်တက်ကြီးတူလည်းမိမိကိုယ်ကိုအဆုံးစီရင်လိုက်တယ်လို့တန်ရန်တီရခန်တူကပြောပါရယ်ပြီးခဲ့တဲ့နေ့ကလည်းတန်ရန်မြို့နယ်ခလာရ33ခိုတွန်းတပ်စခန်းမှာပူပေါင်းစခန်းချတဲ့လာဟုပြည်သူ့စစ်အဖွဲ့နဲ့လည်းအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့ပါရယ်
ဗီလာမြေဆက်ယုံစီမံကိန်းအတွက်ဒေသခံလူထုတွေရဲ့သဘောဆန္ဒကိုရယူနိုင်မှသာလျှင်ရင်းနှီးမြှုပ်နှံခွင့်ပြုမယ်လို့ကြားပြည်နယ်ဝန်ကြီးချုပ်ကပြောလိုက်ပါရယ်ပြည်ပြည်နယ်လွယ်ကော်မြို့ကပကြဲကျွော်နီးမှာယင်းနှိမ့်မြုံနှံမှုအတွက်ဘီလက်မြေစက်ယုံတိဆောက်လိုတဲ့ကုမ္ပဏီနဲ့ပြည်နယ်စိုးရအဖွဲ့တွေဇွန်လ23ရက်နေ့ကကြရပြည်နယ်စိုးရယုံမှာဆွေးနွေးစဉ်ကပြောကြားခဲ့တာပါ။ဒါပြင်ကြရပြည်နယ်တင်မော့ဆွေမြို့နယ်မှာတရက်တန်4000ရှိတဲ့ဘီလက်မြေစက်ယုံတိဆောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးကရင်နီလူမှုအဖွဲ့အစည်းတွေဒေသခံပြည်သူကိုယ်စားလှယ်တွေနဲ့ညီညာဆွမ်းအားလုပ်ငန်းစုကုမ္ပဏီလီမိတက်ကကိုယ်စားလှယ်တွေကနေလွယ်ကော်မြို့ကန္တရာဟိုတယ်မှာဇွန်လ22ရက်နေ့ကဆွေးနွေးမှုပြုလုပ်ခဲ့ပါတယ်။အရင်နှစ်ကလွန်ကုန်မြို့မှာဘီလက်မြေစစ်ရုံတည်ဆောက်ဖို့ဆောင်ရွက်ခဲ့ပေမဲ့လူသူနဲ့အရပ်ဘက်ဖွဲ့စည်းတွေရဲ့ကန့်ကွက်မှုကြောင့်မအောင်မြင်ခဲ့ပါဘူး
ရခိုင်ပြည်နယ်မောင်တောမြို့နယ်မှာစစ်တပ်ကပြစ်ခတ်မှုကြောင့်တန်ရာနဲ့ဆေးကုသမှုခံယူနေတဲ့ကိုင်းကြီးရွာသားကိုမိသားစုတွေနဲ့အာဏာပိုင်တွေကတွေ့ခွင့်မပေးခဲ့ပါဘူး။တန်ရာရရှိသွားသူကတော့ကိုင်းကြီးကျေးရွာကအသက်60ရှစ်နှစ်အရွယ်ဦးအောင်လဆိုင်ဆိုသူဖြစ်ပြီးလွန်ခဲ့တဲ့တနင်္လာနေ့ကပင်လယ်မှာငါးဖမ်းပိုင်နဲ့ငါးဖမ်းနေစင်မှာပဲအမှတ်900တက်လုံးကျုံကြီးတက်ကကုန်းမော်ကန
ဒီကနေ့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တန်ငယ်မရင်းမှုတွေကိုတည်တံပေးတဲ့အဆိုဇွန်လ18ရက်နေ့ကကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲကများတာကြောင့်လွတ်တော်မှာမှတ်တမ်းအဖြစ်သာထားရှိခဲ့ပါတယ်။2016ခုနှစ်ကနေ2018ဧပြီလအထိတန်ငယ်မတိမ်မှုစုစုပေါင်း1900ကျော်ရှိတယ်လို့ပြည်ထရေးဌာနကနေထုတ်ပြန်လိုက်တဲ့အပေါ်ရှမ်းပြည်နယ်မှာရောတန်ငယ်မတိမ်မှုတွေဘလောက်ထိများပြားနေပါသလဲစိုးရိမ်ရတဲ့အနေအထားမှာရှိနေပါသလားနမ်ဟ ோம் ကနေစုစည်းတင်ဆက်ထားပါတယ်
တဲ့ငယ်မရင်းအမှုကိုတည်တံပေးတဲ့ဥပဒေရှိတဲ့တယ်လို့ပညာရေးကျန်းမာရေးနဲ့တမိကလေးတငယ်မြင့်တင်ရေးဆိုင်ရာရေးရာကော်မတီဝင်မိုင်းရှုမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်နန်းကောင်ခမ်းကအခုလိုပြောပါရစေ။ဆယ
်ပါးတဲ့ငယ်မရင်းနဲ့ပတ်သက်ပြီးတော့တို့ရှမ်းပြည်နယ်မှာဆိုရင်တို့ရင်နဲ့အတိုင်းတာရှိပါတယ်။ဖြစ်ခဲ့တဲ့3လဆိုရင်တိုင်ရမြို့မှာဖြစ်သွားတဲ့ပတ်ငယ်မရင်းဆိုရင်လည်းအဲ့ဒါတော့လောက်တော့တဲ့ငယ်မရင်းနဲ့ပတ်သက်ပြီးတော့ထောင်ကျဲနေမစဲချထားတာရှိခဲ့ပါတယ်။ဒါပေမဲ့ဒီမှာအမည်ဆိုတကယ်လို့ကိုသားသမီးကကိုအမျိုးကိုသားသမီးတို့ဒီလိုမျိုးခံရမယ်ဆိုရှင်ဒီမှာတင်တော့ပေးတင်တယ်ပေါ့နော်
။ဒါပေမဲ့လူအခွင့်ရေးဆိုင်ရာအမြင်နဲ့ကြည့်ရင်စန့်ကျင်ဘက်ဖြစ်နေတယ်လို့လဲရှမ်းလူအခွင့်ရေးမန်တိုင်ကဟောမဟခေကပြောပါတယ
်။တဲ့ငယ်မသိန်းကျူးလို့မူနီပတ်သက်ပြီးတကယ်လို့ဥပဒေပြဋ္ဌာန်းမယ်ဆိုရင်လူအခွင့်ရေးစုထောင်ကနေကြည့်ရင်စန့်ကျင်ဘက်ဖြစ်နေပါတယ်။ဒါပေမဲ့ပြင်းထန်တဲ့ပြစ်ဒဏ်ပေးတင်ပါတယ်ကျူးလွန်သူတွေနောက်ထပ်မလုပ်ရဲအောင်ထိန်းကွပ်ထားဖို့ပြည်စည်းယိုယွနေတဲ့ဥပဒေတွေလည်းတစ်ဆက်မမတ်ပြဋ္ဌာန်းတင်ပါတယ်
တဲ့ငယ်မရင်ညော့နေသွားအောင်ပပျောက်သွားအောင်လုပ်နိုင်ဖို့အတွက်တရားဥပဒေစိုးမိုးမှုရှိဖို့အထူးလိုအပ်ကြောင်းလဲရှမ်းအမျိုးသမီးရဲရဆက်တွေပူပေါင်းဆောင်ရွက်ရေးအသင်းစွမ်းကဒါရိုက်တာနန်းဟွန်းကပြောပါရယ
်တဲ့ငယ်မသိလော်ရီအတက်တပါလော်ရီတဲ့ထုတ်ထုတ်အမျိုးသမီးကိုကကွယ်ပေးနိုင်ဖို့ဆိုရတာကတရားဥပဒေရန်တရားပေါ်မှာပဲမူတည်တယ်တက်မလိုက်တဲ့တရားဥပဒေလိုမျိုးပြီးတော့ဒီတက်ဆိုင်ရာဌာနတွေကလည်းကာဝန်ကြီးဖို့လိုတယ်ဗောနော်အဲ့လိုမျိုးဒီအမျိုးသမီးတွေအတွက်ပို့ပြီးတော့မှကာကွယ်စောင့်ရှောက်နိုင်မယ်လို့ထင်ပါတယ်ပြီးတော့ဒီလိုမျိုး case တွေဖြစ်လာပြီးဆိုလို့ရှိရင်လည်းဒီအမျိုးသမီးငယ်လေးတွေအတွက်နောက်ဆက်တွဲကူညီပံ့ပိုးပေးမယ့်ဟာတွေလည်းအစိုးရဘက်ကလည်းဒါတွေကိုစဉ်းစားပေးထားတင်တာဗောနော်အမျိုးသမီးတွေကိုကာကွယ်ပေးတဲ့လုပ်ငန်းစဉ်တွေအပြင်ဒီအမျိုးသားတွေကိုပညာပေးတဲ့ကဏ္ဍတွေလည်းလုပ်တင်တာပေါ့နော
်လက်ရှိမြန်မာနိုင်ငံမှာမရိမှုနဲ့ပတ်သက်လာရင်ရစဒတ်ကြီးပုံမှ 3.6 အရပြစ်မှုကျူးလွန်တဲ့တရားခံကိုအမြင့်ဆုံးပြစ်ဒဏ်အဖြစ်ထောင်ဒဏ်အနည်း20အထိနဲ့ဒဏ်ငွေပေးဆောင်တာပဲရှိပြီးအရွယ်မရောက်သေးသူကလေးတငယ်ကိုဖြစ်စေအရွယ်ရောက်ပြီးသူကိုဖြစ်စေမဒိန်ပြုတ်ကျင့်ပြီးမဒိန်ပြုတ်ကျင့်ခံရသူကိုတပ်ဖြတ်မှတာတည်တံပေးနိုင်ကြောင်းပြည်ထောင်စုတရားလွတ်တော်ချုပ်ကပြောပါတယ်
ဆက်ပြီးတော့မကြသေးမီက NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ကြီးသစ်ပါတီရဲ့စိုက်မြော်မျိုးနယ်ကတပ်စခန်းတစ်ခုကိုမြန်မာစစ်တပ်နဲ့ကရင်နယ်သာဆောင်တပ်ဖွဲ့ BGF တို့ပူးပေါင်းပြီးဝင်ရောက်ရှင်လင်းခဲ့ရမှာစခန်းအလံတိုင်ကိုခုတ်လဲခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတက်ခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီ JMCU ထံကိုတိုက်ကြားစာမရောက်သေးသလို NCA အပြည့်ရဲ့လက်မှတ်ရေးထိုးထားပြီးကာလတွေမှာဒီလိုပဏိမခတွေဖြစ်စီတဲ့အပြုငုံမျိုးတွေမလုံးတင်ဘူးလို့ငင်းချင်းရင်အထောက်ကူပြုအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ
်။အင်းအား90နီးပါးရှိတဲ့မြန်မာစစ်တပ်နဲ့ကရင်နယ်ကြားစောက်တပ်ဖွဲ့ BGF တို့ပူးပေါင်းပြီးဇွန်လ23ရက်နေ့နေ့လယ်ပိုင်းကမွန်ပြည်နယ်စိုက်မြော်မြို့နယ်ကနားလူကြီးရွာမြို့မှာရှိတဲ့မွန်ပြည်တပ်ပါတီစခန်းငယ်တစ်ခုကိုဝင်ရောက်ရှင်းလင်းပြီးစခန်းမှာရှိတဲ့မွန်လန်တိုင်ကိုလည်းခုတ်လှဲပစ်လိုက်တယ်လို့ဒေတာကလည်းကပြောပါတယ်။အဲ့ဒီမွန်ပြည်တပ်အလံကိုကနားလူကြီးရွာအောက်ချောက်ရီမှုစီမှာအနှံထားတယ်လို့လည်းအမည်မဖော်လိုတဲ့ရွာသားတဦးကမွန်ဘာသာနဲ့အခုလိုပြောသွားပါတယ်။အဲ
ဒီကလောလီဒီပြန်မှာမဟုတ်တယ်မှန်လား
။သူတို့တပ်တွေအင်အားများကြီးလူခွဲပြစ်ဆက်လာကြတယ်။
ပြည်ကြီးအကရုပ်ဖြတ်ထားတယ်။ရွာမှာရှိတဲ့ကရင်တွေကပါလာလုတ်ကြတဲ့သူတို့ကိုမေးတော့မိုးစစ်သားတွေနဲ့စကားပြောမှုတဲ့မိုးစစ်သားတွေကလည်းသတင်းရလို့စခန်းကနေဖယ်လိုက်တယ်။
အခုဖြစ်စဉ်နဲ့ပတ်သက်ပြီးစစ်တပ်နဲ့ဘီဂျီအက်ပေါင်းပြီးနေရာဖိတ်ခိုင်းလို့မွန်တက်တွေလည်းတိုက်ပွဲရှောင်ပေးလိုက်တယ်လို့ပြည်ထောင်စုပြစ်ခတ်တိုက်ခိုက်မှုရစံရေးဆိုင်ရာပူးတဲ့စောင့်ကြည့်ရေးကော်မတီ GMCU မှအတွင်ရေးမှူးတဲ့ဒေါက်တာရှီခါကအခုလိုဆိုသွားပါတယ်။ဟို
ကျွန်တော်တို့အခုတတိယတလောက်ပါတော့အဲ့ဒီဟိုစစ်တပ်နဲ့ဘီဂျီအက်ပေါင်းပြီးတော့နေရာဖိတ်ပေး
ตัวเราที่อาราธนาเนี่ยเราไม่เลี้ยงเราชีวิตเราไม่ปัตย์เจ้าสามารถเราไม่เล่าจัดเองทุกเวลาเนี่ยพี่ยาสาวเจ้าเอ็นซีเอเดมหาทวีกาลาด้วยมาที่เราปฏิบัติการพิเศษเนี่ยพี่มุมิวไม่เล่าเที่ยวโลเลยมองพี่เนี่ยยังใช้ทักกูพี่กว่ามาดีตัวเองมูไม่เอาทุกอาคูโลเวียดเดียวต่อไปเนี่ยที่ตัวเราพิเศษกูเปลี่ยนชีวิตข้าเจ้าโรที่อาเจียทำให้กาลาเข้ามาวันนี้แต่พันเนี่ยอารมณ์ยังสาวเนี่ยพี่มุมิว
เจ้าหาละแต่ว่ามันเช่นเนี่ยอยากคุยกับเจ้าหนูอารมณ์ตรงจัดเลยที่เราพิเศษเนี่ยปัตตานีมันพิจารณาดีเอาเช็ดทับเพื่อนดีกันเองเจ้าหนูไม่ใช่เป็นแม่ป้าที่ตาวันสีดูดีไปก็รอแต่ส่วนเดียร์มันเช่นเช่าเจ้าสูงหัวเราไม่ใช่เดียบบุอาศัยอย่างเนี่ยมันพิจารณาดีด้วยแล้วท้าวเส้นให้คุณเนี่ยเปียกใครเส้นยืดบ่ตุนิเจียกันอารมณ์เจียวันนี้เป็นเนี่ยดังมามันพิจารณาตัดสินใจเพียงตั้งมาท้าวแต่บ่ตุนิท้าวไปเลยเช่น
กูสับปีเดือนจนชกูน่าเสียใจมาบ้างเชื่อก็เช่นเป็นในภาคการเมืองในเดือนเยจิมูเมียเปียวมูกับบ้าเปียวมูเรศตายที่ปอนีวีแต่ยังดูสั่งเลือดที่ชีบีโลภาคการเมืองในเอ็นเอลดีเดือนเยมูอู่ต้องสั่งกับเปียวบาร์เลยและสัตยาสูเป็นลงยินอาการแต่ยาโฮได้ยินนานและในกายพ่ออาลงเพิกจ้ามาเช็ดเดลูยูพีดีเจซีเดือนเยมูมีอาซีเวมาส่งเช็คเดลูยูพีดีเจซีเดือนเยมูอพ่อเวนเมนเซียอูกับเปียวบาร์เล
ตอนนี้เราคุณน่าสังเกตอะไรกันรู้เพียงในวันนี้ทาริกันเอพัสเซนเจสต์ตัวเมื่อใจเย็นๆเรื่องราวซีซันกูน่าสังเกตอะไรพิบาร์เลยใช่จ้าดารินีเนี่ยตัวเอพัสเซนกันน่าซีซันนี้ก็รอทลายไปมันน่าจะต้องจำมันได้แค่ทุเรียนไปไหมฟิวเอ้มันน่าแค่ซีซันนี้ก็รอทลายดูมิดาน่าสั่งเลี้ยงเจ้งอาจจะเนี่ยทลายละมิดาเดียกูจะรู้กันอีพายอยู่น่าเสียนายมาเลยมันน่าแค่มาทุเรียนไปไหมซีซันนี้ก็รอจ้ามาอีกแค่น่ะยามาอีตรงตัดเช่นเนี่ยมันน่าแค่ใน
အစည်းအဝေးမှာဒီနေ့မကြခင်မဲ့အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြည့်ထွေးကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတတော်နဲ့ထရမ့်ရဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လာမယ့်ဇူလိုင်လ16ရက်နေ့မှာဆင်လနိုင်ငံဟယ်လ်စင်ကီမြို့မှာပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်သမ္မတပူတင်အပါအဝင်ရုရှားရရှိကျူရင်နဲ့မော်စကိုမြို့မှာတွေ့ဆုံပြီးတော့နောက်တနေ့မှာပဲဒီထိပ်သီးဆွေးနွေးပွဲကျင်းပမယ့်အကြောင်းကိုနှစ်ဖက်အစို American Gawain, we need to mediska, tell our American Piotale Pari, Nagoya Nanga, nuclear lenna solula zibu tre, Tanguyan, American Nanga, Sis and Nina Yemuri, Sella Juban yet Chinamawe, we did medisne, Tanguya Gawain, we do Sumuoma, Twisotima, Ethlu Talon Biosuke Nimaniya Lukuya Sayakula Damaga two goes lay Yahidiha, Manetian Solana Sakuya Nigani Sunila Shiani Eti, Nima Inijin Bingladesh Nangutoya Piro, Tagam Europe, Nimanangani Trepila Toka de Nabia Coloni Tiny Day, Nesaka Causes Pazagule, Toya Mitzau, Kula Damaga Dignity Tokian Tabari, two goes lay Nebuan Soyapu, Kula Damaga Lukuya Gonsiga Town, Sunida Tayo, Nima Suyaga, two go be win win Sala, Ni Benigagaro, same Gonsia Babelo, a two goes lay Yahidiga, Pioration.
ရုရှားနိုင်ငံမှာအခုကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲအစဉ်တွေရဲ့အုပ်စုH ပွဲအစဉ်တွေဖြစ်တဲ့စနေဂေါနဲ့ကိုလံဘီယာအသင်းဂျပန်နဲ့ပိုလန်အသင်းတို့တပြိုင်နက်တည်းကစားနေကြတာမှာဂျပန်ကဒီဒုတိယပိုင်းပွဲစပြီးတော့50ကိုးမိနစ်မှာဂျပန်ကိုတကူးသွင်းလိုက်ပါပြီ။စနေဂေါနဲ့ကိုလံဘီယာမှာတော့ဘယ်အသင်းကမှကိုရရှိတာမရှိသေးပါဘူးရှင်။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေ
ကျွန်တော်ကဆုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုစီစဉ်ပြီးပြီးချင်းညစနေနိုင်ကနေ17နိုင်အထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်ဗီဒီယိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. Welcome.